မင်္ဂလာပါရှင် AR ရဲ့တန်လွင်စီစဉ်ကနေကြိုဆိုပါရစေ
။ဒါချမ်းမြေ့တဲ့အချိန်လေးဖြစ်ကြပါလိမ့်ဗျာ။အခုနားဆင်ကြရမှာက AR ကပတ်စဉ်စီစဉ်တင်ဆက်နေကြစနေသတင်းစကားဝိုင်းအတန်လွင်စီစဉ်မယ်ဖြစ်ပါတယ်။ကျွန်တော်ကရဲနေပါ။ဒီတစ်ပတ်စကားဝိုင်းမှာကျွန်တော်နဲ့အတူမမေသူကပူပေါင်းပါဝင်သွားမှာဖြစ်ပါတယ်။မင်္ဂလာပါမမေသူ
။ဟုတ်ကဲ့မင်္ဂလာပါကိုရဲနေရှင်
။အဲကျွန်တော်တို့ဒီပတ်ဘာတွေဆွေးနွေးကြမှာလဲဗျာ။
ဒီတစ်ပတ်မှာတော့မတ်လ29ရက်နေ့ညနေပိုင်းကအစ်ကောင်စီရုံးဆိုင်ရနေပြီးတော့မှအချင်းချင်းပြီးပြုတ်လောက်ခဲ့ရတဲ့တက်မရွန်နဲ့မြင်ကွင်းနဲ့စဖွင့်လိုက်ချင်ပါတယ
်။ဟုတ်ကဲ့
။29ရက်နေ့တက်မရွန်နေကိုမတ်လ29ရက်နေ့ကနေပြီးတော့စီးရဲပြောက်ကွင်းမှာညနေ 9:15 မိနစ်တိတိမှာစတင်ကျင်းပခဲ့ပါတယ်။ပုံမှန်အားဖြင့်တက်မရွန်နေခန်းနာကိုမနက်ပိုင်းမှာကျင်းပလေးရှိပေမဲ့အာနာသိမ့်ပြီး၄နှစ်မြောက်တဲ့ဒီနှစ်မှာတော့ညနေပိုင်းအချိန်ကိုပြောင်းလဲကျင်းပခဲ့တာဖြစ်ပါတယ်။အခုလိုအချိန်ပြောင်းလဲရတဲ့ပတ်သက်ပြီးစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကရာသီဥတုအချိန်နဲ့ရပြောင်းလဲကျင်းပရတာဖြစ်တယ်လို့ဆိုပါတယ်။ညနေပိုင်းကျင်းပတာကအခုချိန်ကပထမဆုံးအချိန်မဟုတ်ပဲ1954ခုနှစ်ကနေ1968ခုနှစ်ထိ14ချိန်လောက်ကျင်းပခဲ့မှုတယ်လို့လည်းပြောပါတယ်။စစ်ရေးပြအခမ်းအနားမှာတော့အမျိုးသမီးစစ်တီရဲမေစစ်ကြောင်းတွေကိုအများဆုံးတွေ့ရပြီးအရင်နှစ်ကလိုတာဝဲပြစ်အမြောက်လက်နက်ကြီးတွေဒုံးမြန်နေခင်မီလက်နက်အသစ်ဆန်းတွေကိုလည်းမတွေ့ရပါဘူး။ဒါအပြင်လက်နက်ကြီးရန်ရစစ်ကြောင်းမပါတာကိုလည်းထူးထူးခြားခြားသတိထားမိပါတယ်။ရဟတ်ရင်ချက်လေရင်တယူပို့ဆောင်ရဲ့လေရင်အနှဲငယ်တွေဒါရောင်စုံမီးတွေတက်ဆင်ပြီးပြန်တန်းပြသခဲ့တာပါ။စစ်တီအင်အားအနေနဲ့အမျိုးသမီးစစ်တီ2000ကျော်အပါအဝင်အင်အား9950ပါဝင်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားတာကြောင့်မနစ်ကထက်စားလို့ရှိရင်600ကျော်လောက်ရောင်းနေနေတာကိုလည်းတွေ့ရပါတယ်။အစင်လာပြတ်မှာဆိုလို့ပွဲကိုအချင်းချင်းလုံးလိုက်ရတာဖြစ်ပြီးစစ်ကောင်စီတပ်သားတော်တော်နဲပါနေပြီဆိုတာတကဘာလုံးရောတော်လန်ပြည်သူအပေါင်းကိုရောထုတ်ပြလိုက်ရတယ်လို့ပဲလို့ CDN စစ်သားတွေကပြောပါတယ်။ခုလိုရုပ်ပြက်စင်ပြက်အခြေအနေဖြစ်ခဲ့ရပေမဲ့စစ်ကောင်ဆောင်ကတော့လေတံမလျှော့ခဲ့ပါဘူး။ရှမ်းမြောက်စစ်စင်ရေးအတွက်မှာလက်လွတ်ခဲ့ရတဲ့နယ်မြေတွေနဲ့ကချင်ပြည်နယ်ရခိုင်ပြည်နယ်မှာတည်ငြိမ်အေးချမ်းမှုရအောင်ပြန်လုပ်မယ်လို့ဆိုပြန်ပါတယ်။စစ်ရေးမှာအကြီးအကျယ်ရှုံးနေနေတဲ့စစ်တပ်ကဆုံးရှုံးသွားတဲ့အင်အားတွေကိုပြန်ဖြည့်တင်းဖို့ပြည်သူစစ်မှုရန်ဥပဒေနဲ့အရန်တပ်ဖွဲ့ဥပဒေတို့ကိုအသက်သွင်းခဲ့ပြီးစစ်သားအင်အားစုဆောင်းမှုကိုစတင်နေပါပြီ။ဒီနေ့တက်မရော်နဲ့စစ်ရေးပြခန်းနာကအရင်တည်းနဲ့မတူပဲနည်းနည်းနဲ့ကြဲကြဲလှုပ်သွားရတာကတကယ်ပဲတက်အင်အားချိနဲ့နေတာလား။လုံခြုံရေးအရာထုတ်မပြတာလား။ပြည်သူတွေနဲ့လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေကိုအကြမ်းဖက်ဖိနှိပ်ဖို့ရှေ့တန်းမှာချထားရတဲ့အတွက်ဒီအင်အားတွေကိုစစ်ရေးပြခွင့်နဲ့ကိုမတည်ဆောင်နိုင်တော့တာလား။ကိုရဲကြီးဘယ်လိုထင်ပါသလဲရှင
်။ဟုတ်ကဲ့မမေသူပြောသွားသလိုပါပဲအဲ့လိုမျိုးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့နေပြီးတော့မှအစင်လာပြောင်းပြီးတော့ညာပိုင်းတက်မတော်နေ့စီရေးပြအခမ်းအနားပြုလုပ်ခဲ့တဲ့ကိစ္စကတော့ပြောစရာတွေအများကြီးပါပဲအပထမဆုံးပြောစရာရှိတာကတော့မှတ်ပါတယ်ပါဝင်ချီတက်ကြတဲ့စစ်တီအင်အားရောစစ်လက်နက်ရန်တရားတွေရောအရင်နှစ်တွေကထက်လျှော့နည်းနေတာဖြစ်ပါတယ်မနစ်ခရဲကအမျိုးသမီးစစ်တီတွေပုံမူပါဝင်ချီတက်ကြတာကိုသတိထားမိသလိုဒီနှစ်မှာလည်းအမျိုးသမီးပါဝင်မှုကမနစ်ကထက်တောင်ပိုများတယ်လို့မြင်တွေ့နေရပါတယ်။အရင်နှစ်တွေတုန်းကပြတ်သားလေးရှိတဲ့တာဝေးပြည့်အမြောက်တွေတင်ကားတွေတန်ချက်ကာကားတွေဒုံးတင်ရင်တွေကိုလည်းဒီနှစ်မှာတွေ့ရတာမှန်ပါပဲ။အလေးမြန်နေတော်မှနေပြီးတော့မှရက်ထားတဲ့ဒီ SU30 တွေလောက်ကိုပဲအလုံးမစွန့်ပြပြီးတော့ပြန်ပြနိုင်တာကိုတွေ့ရမှာဖြစ်ပါတယ်။ဒုတိယအချက်ကတော့ဒီလိုအမျိုးသမီးတွေပုံများလာပြီးတော့စစ်လက်နက်ပစ္စည်းတွေထုံးမပြနိုင်တော့တာဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစတင်ခဲ့တဲ့တိုင်းဒေသတော်လှန်ရေးအဖွဲ့တွေနဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်တွေကြောင့်အလူးလဲကြရှုံးလာနေမှုကိုလည်းရောင်ပြန်ဟတ်နေတယ်လို့ပြောရမှာပါပဲ။ရှမ်းမြောက်ကောအချင်းရောကချင်ရောရခိုင်ရောကရင်နီရောကရင်မာရောစစ်တပ်ဟာလက်နက်ချသူတွေချထွက်ပြေးသူတွေထွက်ပြေးကြဆုံးသူတွေကြဆုံးနဲ့အရှုံးကြီးရှုံးနေရတယ်လို့မျိုးပဲလက်နက်ခဲယမ်းတွေအမြောက်ကြီးတွေတန်ချက်ကာကားတွေကိုလည်းလက်လွတ်ဆုံးရှုံးနေကြရတာဖြစ်ပါတယ်တတိယချက်ကတော့အစင်လာရမနဲ့စောစောပိုင်းမှာစီရေးပြပွဲလှုပ်လေရှိတာကိုညနေ 9:15 မှာပြောင်းလို့ရတဲ့အကြောင်းရင်းပါပဲခုနမမေသူပြောသလိုမျိုးပဲစစ်တပ်ပြောရေးဆိုခွင့်ရှိသူကရာသီဥတုကိုအကြောင်းပြတယ်လို့တခြားခေလာစောင့်ကြည့်သူအများအပြားကလည်းလုံခြုံရေးကြောင်းလို့ယူဆကြပါတယ်။ဒါပေမဲ့ကျွန်တော်ကတော့ဘီရင်ရရာကြောင်းလို့ယူဆချင်တယ်ဗျ။အဲ့ဒါလည်းအကြောင်းမဲတော့မဟုတ်ပါဘူး။စစ်အာဏာသိမ်းခေါင်းဆောင်မင်းအောင်လှိုင်နဲ့သူ့မိသားစုဟာဒီလိုဘီရင်ရရာတွေကိုယုံပြီးတော့ဖျားတွေထီးတင်တာအင်းကွက်တွေမြုပ်တာတွေကိုလုတ်တက်တာကအများအသိပဲဖြစ်ပါတယ်။စေကောင်းဆောင်မင်းအောင်လှိုင်ဟာရရှိငယ်ဘွားတွေကရှေးတန်းစစ်မျက်နှာပြင်တွေမှာ ဖျားဆင်းလူတော်တစုကိုသူ့စစ်တုံးမြေပုံအိတ်ထဲမှာအမြဲထက်လွယ်လေးရှိတယ်လို့ဘူကြီးဝင်းကိုငြင်းရီးသားတဲ့တက်ချုပ်ကြီးနဲ့အတူတွဲတိုက်ခဲ့ရတဲ့ဝမ်ခါတိကောမူရာစခန်းတိုက်ပွဲဆိုတဲ့စာအုပ်ထဲမှာလည်းရေးထားပါတယ်။အနာမသိမ့်မီ2020ကလေးကလည်းပကံကထီလို့မင်းလို့ဖျားကိုသွားပြီးတော့သွားပြီးတော့ထီတင်တာအနာသိမ့်ပြီးမှလည်းဖျားတွေတဆူပြီးတဆူထီလိုက်တင်တာနေပြီးတော့မှလည်းမာရဝီဇီယဗုဒ္ဓရုပ်ပွားတော်ကြီးကိုတီထားတာစင်ပြူတော်ပေါ်တယ်လို့လည်းယုံတာနောက်ဖျားထီတင်ရမှလည်းအောင်ပြီးအောင်ပြီးအောင်ပြီးဆိုပြီးတော့လက်ယုံစန့်တန်းဟစ်ကြွေးတာတွေကအခိုင်လုံးတက်တည်ပြစရာတွေလို့ပြောရမှာပါပဲအဲ့နောက်သရုတ်ဒအချက်ကတော့အဲ့ဒီနေပြီးတော့ညပိုင်းစည်ရေးပြဝဲမှပြောတဲ့စစ်ကောင်းဆောင်မင်းအောင်လှိုင်ရဲ့မင်ကွန်းပေါ့ဗျာအဲမမေသူပြောလိုမျိုးပဲရှမ်းမြောက်တို့ကချင်တို့ရခိုင်ပြည်နယ်တို့မှာတည်ငြိမ်အေးချမ်းရေးပြန်ရဖို့တရားဥပဒေနဲ့အညီထိထိရောက်ရောက်ဆောင်ရွက်သွားမယ်လို့သူပြောသလိုစွန့်လို့စွန့်စားသူတွေကိုလည်းထိုက်တန်စွာနဲ့စုချီးမြှင့်မယ်လို့မြှောက်ပေးပြန်ပါတယ်အဲဒါအပြင်ပြည်သူစစ်မှုထမ်းဥပဒေနဲ့အရန်တပ်ဖွဲ့ဥပဒေတွေပြဋ္ဌာန်းပြီးစစ်အင်အားစုဆောင်နေတာကြောင့်ကာကွယ်အင်အားညှင့်လာမယ်လို့လည်းသူပြောပါတယ်တဖက်ကကြည်ရင်ဒီမိန်ကွန်းဟာစစ်ရှုံးနေတာကိုဝန်ခံလိုက်တာဖြစ်ပြီးတော့လူသစ်ထက်ဖြစ်ရမှာလဲတိုက်ခတ်ရေးအင်အားလို့မသုံးမဲနဲ့ကာကွယ်ရေးအင်အားလို့သုံးနှုံသွားတာကြောင့်သူပြောတာမမှားဘူးလို့ပြောရမှာပါအတင်းအဓမ္မလူသစ်စူဆောင်းမှုကြောင့်ရလာတဲ့လူသစ်တွေကိုရှည်တန်းစစ်မျက်နှာမှာတံပြန်စစ်စင်နိုင်ဖို့ထက်အဲတော်လန်ရေးတပ်ဖွဲ့တွေရထိုးစစ်ကိုကရုတ်ကျင်းတွေကနေခံပစ်ဖို့လောက်ပဲရည်ရွယ်ထားတယ်ဆိုတာစစ်ကောင်းဆောင်ရဲ့မိန်ကွန်းမှပေါ်လွင်နေပါတယ်။အနောက်တစ်ချက်စိတ်ဝင်စားစရာကောင်းတာကတော့စစ်ကောင်းဆောင်မင်းအောင်လှိုင်တခါမှမသွားဘူးခဲ့တဲ့နေပြည်တော်ကအညတရစစ်တီတော်များဂူဘိမှန်ကိုဒုတက်ချုပ်စိုးဝင်းရဲ့ရေကျုံနဲ့လေကျုပ်တွေအပါဝင်အခြားစစ်ကောင်းဆောင်တွေနဲ့အတူတက်ရောက်ဂါရဝပြုတ်ခဲ့တာပဲဖြစ်ပါတယ်။အတားဟာစစ်တပ်အတွင်းကြဆင်းနေတဲ့သူ့ပုံရိပ်ကိုမြင့်တင်ရေးနဲ့စစ်ဘုတ်ချုပ်တွေကြစီးလုံးညီညွတ်မှုရှိနေတယ်ဆိုတာကိုပြသရေးရည်ရွယ်ဆောင်ရွက်တာဖြစ်တာမို့လို့မလ29ရက်နေ့မတိုင်ခင်ကထွက်ပေါ်လာတဲ့တံပြန်စစ်အာဏာသိမ်းမယ်ဆိုတဲ့ကောလာဟာလာတွေကိုမြင်းငိမ့်လိုက်တာလည်းဖြစ်ပါတယ်။အဲနောက်ဆုံးစိတ်ဝင်စားစရာကောင်းတာကတော့အဲ့ဒီနေ့မှာပဲရုရှားစစ်ဖက်အရာရှိ28ဦးကိုမြောက်နိုင်ကအသစ်ထီထွင်ဖန်တီးထားတဲ့တီရိတီဟကျော်နဲ့တီရိတူရကျော်ဆိုတဲ့ဘွဲတစိုက်တွေပေးအပ်ခဲ့တာပါမြန်မာစစ်ကောင်စီကိုကြားကန်ပေးတဲ့ရုရှားစစ်တပ်ကစစ်ဗိုလ်ချုပ်တွေကိုထုံးစံတိုင်းချီးမွမ်းဂုဏ်ပြုတာကတော့အံ့ဩစရာမဟုတ်ဘူးပေါ့ဗျာဒါပေမဲ့ဒီတီရိတီဟကျော်နဲ့တီရိတူရကျော်ဆိုတဲ့ဘွဲနာမည်တွေကိုကြားရတော့စစ်ကောင်းဆောင်ကတော့ဒေါ်ကျူကျူလရဲ့ကလောင်နာမည်တီရိပြည့်စုံမီဆိုတာကျွန်တော်ကောင်းနေပေါ်လာပါတယ်အစရောကောက်ချက်ဆွဲရင်ဒါလေဘီဒင်ရရရီလက်ချက်မကင်းဘူးလို့ပဲသုံးသက်ဆွေးနွေးကြပါတယ်မမေသူရေ
ဟုတ်ကဲ့နောက်ထပ်ဆက်သွားမယ့်သတင်းတစ်ပုဒ်ကတော့စစ်တပ်ကဒေါန်ဆန်းစုကြည်ရဲ့ခြံကိုလေလံနှိခဲ့ပေမဲ့မအောင်မြင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပဲဖြစ်ပါတယ်ရန်ကုန်မြို့တက်တွိတ်တာလန်အင်းအကန်ဆောင်မှာရှိတဲ့ဒေါန်ဆန်းစုကြည်ရဲ့နေအိမ်ခြံအမှတ်54ကိုမရှိလား20ရင်းနဲ့နှစ်ပိုင်းကလေလံတင်ခဲ့ပေမဲ့ဝယ်ယူမဲ့သူမရှိတာကြောင့်လေလံပြတ်သွားခဲ့ပါတယ်။အဲ့ဒီလိုလေလံဝဲပြတ်သွားတာနဲ့ပတ်သက်ပြီးတရားရုံးနဲ့နှိစက်တဲ့သူတဦးကတော့လေလံဆဲတဲ့သူမရှိတဲ့ကြောင့်မို့လို့တရားရုံးကိုအစီရင်ခံစာပြန်တင်ရမယ်လို့ဆိုပါတယ်။ဝယ်ယူသူမရှိပဲလေလံဝဲပြတ်သွားပေမဲ့တရားနိုင်ဖြစ်တဲ့ဦးအောင်ဆန်းဦးကအနိုင်ဒီဂရီတိုင်းဆက်လက်ဆောင်ရွက်ခွင့်ရှိပြီးတရားရုံးကလည်းနောက်ထပ်လေလံဝဲကျင်းပဖို့လှုံ့ဆော်နိုင်တယ်လို့သိရပါတယ်။ကမာယုခရိုင်တရားရုံးကနေအိမ်လေလံတန်ဖိုးအနေနဲ့7သိန်းပေါင်း3သန်းတသိန်း5000အမေရိကန်ဒေါ်လာတန်90ခန့်လေလံတင်ရန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်မတ်လ20ရက်နေ့မှာဒီအိမ်ချမ်းအမှတ်54မှာလေလံပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။နေအိမ်ကိုကြမ်းခင်းဆေးတတ်မှတ်ပြီးလေလံတင်ဖို့ကမာယုခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့ရှင်းနေဖွဲကလည်းပြင်ဆင်မှုပြန်လည်လျှောက်ထားကြောင်းသိရပါတယ်။နေအိမ်လေလံကျန်းခင်းစေးတတ်မှတ်ရမှာအကာရကံရှင်ဖြစ်သူရဲ့သဘောထားတစုံတရာမပါပဲဈေးနှုန်းတတ်မှတ်မှုလေလံပြဖို့ဆောင်ရွက်ရမှာနေလံတကြမဆောင်ရွက်ခဲ့ဘူးလို့သူရှင်းနေဖွဲ့ကပြောပါတယ်။အဲ့ဒီနေအိမ်ကအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းကတော့ဒေါ်ခင်ကြီးအမိပေါက်ဖြစ်ပြီးနှစ်ဧကနေပါကျက်ဝင်းကဒေါ်ခင်ကြီးကွယ်လွန်သည့်အထိနေထိုင်ခဲ့တယ်လို့အရင်စစ်အစိုးရလက်ထက်ဒေါ်အောင်ဆန်းစုကြည်နေအိမ်ကျဲကျုံးနဲ့15နှစ်ခန့်နေထိုင်ခဲ့တဲ့အိမ်လည်းဖြစ်ပါတယ်။ အဲ့ဒီလိုတမိုင်းဆန်လာကြီးတဲ့နေနဲ့ပတ်သက်လို့စစ်တပ်ကလေလံတင်ခဲ့ပေမဲ့ဘသူမှလက်ဝင်မရှုံရဲခဲ့ကြပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့အိမ်ကိုအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကလည်းအမျိုးသားအဆင့်ရင်ကျင်းမှုအမွေအနှစ်ဖြစ်2022ခုနှစ်စက်တင်ဘာ2ရက်နေ့မှာယာယီတမနာဒူဝါလက်ရှိလကလက်မှတ်ရေးထိုးကြေညာထားတာပါ။လေလံဆွဲသူမရှိခဲ့တဲ့တမိုင်းဝင်အိမ်နဲ့ပတ်သက်ပြီးထပ်မံကြားနာဖို့ကမာယုတ်ခရိုင်တရားရုံးကလာမယ့် April 25ရက်နေ့မှာပြန်လည်ချိန်ဆထားတယ်လို့သိရပါတယ်။နိုင်ငံရေးပြဿနာတွေနဲ့အတူတမိုင်းကျောင်းရတမိုးကြီးရဲ့ဒီအိမ်နဲ့ပတ်သက်လို့ဒီတစ်ကြိမ်လေလံမအောင်တဲ့အတွက်လေလံဈေးကိုပြန်တက်မှတ်ပေးမှာလား။ထပ်ပြီးဘာတွေဆက်ဖြစ်နိုင်လဲဝယ်ယူရတဲ့သူရောပေါ်လာမှာလားစရာရည်နဲ့ပတ်သက်ပြီးကိုယ့်ရဲ့နေရာကဘယ်လိုမြင်ပါသလဲရှင
်ဟုတ်ကဲ့အမေသူပြောသူပါပဲပါဝါ54လို့ဟလာအများကခေါ်ကြတယ်ဒီချမ်းမှတ်54တက္ကသိုလ်ရိပ်သာလန်ရဲ့လီလံပွဲတည်င်းကတော့လူအများစိတ်ဝင်စားစရာတည်င်းတစ်ပုဒ်ပါပဲပြောရရင်တော့ဒီအမှုဟာအခုလို့ဒီအမှုဖြစ်နေတဲ့ဒေါ်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးလို့ရဲ့မောင်နှမနှစ်ယောက်ကြားတဲ့မှာသာမကဒီအိမ်ဟာမြမဒီမိုကရေစီရေလှုပ်ရှားမှုနဲ့မြမနိုင်ငံရေးတမိုင်းမှာအတော်ကိုအရေးပါတဲ့အိမ်လို့ပြောရမှာပါဖြစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကစပြီးတော့ဒေါ်အောင်ဆန်းစုကြည်က1989ခုနှစ်ကနေ2010ခုနှစ်ထိ15နှစ်လောက်ဒီအိမ်ထဲမှာစစ်အုပ်စုအဆက်ဆက်ရဲ့နေအကျဲချုပ်ချခံထားရဘူးတဲ့အပြင်ကိုစစ်တပ်ကလည်းနိုင်ငံရေးစီးပွားရေးအပြောင်းအလဲလုပ်ခဲ့တဲ့2010နောက်ပိုင်းနှစ်တွေမှာဒေါ်ဆန်းစုကြည်ပြန်လွတ်လာပြီးတော့ကမ္ဘာနိုင်ငံရေးခေါင်းဆောင်တွေလာလေဘူးတာကြောင့်မို့မြန်မာပြည်သားမကဘဲနဲ့မြမအရေးစိတ်ဝင်စားသူနိုင်ငံသားတွေလည်းဒီချမ်းမတ်54နဲ့ရင်းနှီးနေကြပါတယ်တကယ်ချမ်းမတ်54ဟာရှစ်လေးလုံးရေးတော်ပုံမတိုင်ခင်ကတည်းကလွတ်လပ်ရေးပြည်သူ့ကကြီးဗိုလ်ချုပ်အောင်ဆန်းရဲ့ကတော်လည်းဖြစ်ဒေါ်ဆန်းစုကြည်ရဲ့မိခင်လေဖြစ်သူဒေါက်ခင်ကြီးကွယ်လွန်နဲ့ထိနေခဲ့တဲ့အိမ်ဖြစ်တာမို့မြမနိုင်ငံရေးသမားတွေအဝင်ထွက်ရှိခဲ့တဲ့နေရာလဲဖြစ်ပါတယ်။အင်အားကံကိုနောက်ခံထားပြီးတော့ကိုလိုနီခေတ်ပြီးသူကလက်ရဖြစ်တဲ့ဒီနေရဲ့မူလပိုင်ရှင်ကတော့ပလင်းတစိမ့်အာယုဒီကစေးတိုက်ပိုင်ရှင်နဲ့စပုံနှိမ့်တိုက်ပိုင်ရှင်ဦးတန်ဆိုင်ဖြစ်တယ်လို့မှတ်သားသိရှိရပြီးတော့သူကွယ်လွန်ပြီးတဲ့နောက်မှာတမီးနဲ့တမတ်တို့ကဗန်မာအပေါင်ထားရာကနေပြန်မယွေးနိုင်မဲ့ဆုံးငံဤဝင်းကြီးရုပ်ဦးနုအစိုးရကကြားပြတ်ဝင်ယွေးယူခဲ့ပြီးတော့ဒေါခင်ကြီးနေဖို့ပေးခဲ့တာလို့ဖတ်မှတ်ခဲ့ဘူးပါတယ်။အဲ့ဒီအိမ်မှာပဲနေထိုင်ရင်းနဲ့1988ဒီဇင်ဘာ18ရက်အသက်86နှစ်အရွယ်မှာကွယ်လွန်သွားတဲ့ဒေါခင်ကြီးရဲ့ဇာပနကလည်းကျောင်းသားရှင်လူယဟန်ပြည်သူတွေတိမ့်ချီလိုက်ပို့ခဲ့ကြပြီးတော့အဲ့ဒီချိန်ကစစ်အာဏာသိမ်းအုပ်စုရဲ့ခေါင်းဆောင်တွေဖြစ်တဲ့ဗိုလ်ချုပ်ကြီးစောမောင်နဲ့ဗိုလ်မှူးချုပ်ခင်ညွန့်တို့ဒီချမ်းမတ်54အိမ်ကိုလာပြီးတော့တည်င်းမေးခဲ့ကြဘူးတာကိုအဲ့ဒီချိန်တော့ကျွန်တော်လည်းအကြောင်းသားသမဂ္ဂအဖွဲ့ဝင်တဦးဖြစ်တဲ့ကြောင့်တွားပြီးတော့ဂါရဝပြုတဲ့အခါမှာမြင်ခဲ့တွေ့ခဲ့ရအကြောင်းလေးကိုပြန်သတိရမိတာပေါ့ဗျာအဲ့ဒီလိုမျိုးတမိုင်းမွေနှစ်တွေပြင့်နေတဲ့အိမ်ကိုအမွေခွဲဖို့ဒေါ်ဆန်းစုကြည်ရဲ့အကိုဖြစ်သူဦးအောင်ဆန်းဦးကနောက်ထောင်းတက်ခရဲကစပြီးတော့အမှုဖွင့်တိုင်ကြားခဲ့တာပါ။အဒါမွေးချင်းမောင်နှမတွေရဲ့မိသားစုအတွင်ရေးလို့ထင်ရပါမယ်။ဒီလိုလှုပ်ဆောင်လောက်အောင်လို့စစ်တပ်ကနောက်ွယ်ကနေမိထိုးပေးနေတယ်လို့အများကယူဆကြပါတယ်။အမကြသေးခင်ကတည်းကဂျပန်သတင်းဌာနနီကိုင်အေရှားရဲ့သတင်းတပုတ်မှာဒေါ်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းခေါ်ကင်အဲရစ်ကအဲ့ဒီလိုလှုပ်နေတယ်လို့တန်တရားရှိကြောင်းပြောပါတယ်။ဒီလိုပဲမြမလူမှုကွန်ရက်မှာလဲဦးအောင်ဆန်းဦးနဲ့သူ့ဇနီးဒေါ်လဲလဲနွယ်သိန်းတို့ဟာစစ်တပ်နဲ့ပေါင်းပြီးတော့ဒေါ်ဆန်းစုကြည်ကိုမကောင်းကြံနေတယ်လို့ကြဲကြဲပြန့်ပြန့်ဝေဖန်ပြစ်တင်နေကြပါတယ်။တစ်တသမကိုဧကကြဲတဲ့ဒီအိမ်ကို2022ခုနှစ်မှာတယောက်တဝက်ခွဲယူရဖို့တရားရုံးကကနဦးဆုံးဖြတ်ခဲ့တာကိုဒေါ်ဆန်းစုကြည်ဘက်ကအယူခံတင်ခဲ့ရမှာ2016မှာရန်ကုန်တိုင်းနောက်ပိုင်းခရိုင်တရားရုံးကဦးအောင်ဆန်းဦးကိုနေရှိပချမ်းယူနှစ်ထပ်အိမ်ပါတဲ့အချမ်းကိုဒေါ်ဆန်းစုကြည်ယူဆိုပြီးတော့ပြန်ဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီချိန်မှာဦးအောင်ဆန်းဦးဘက်ကကျင့်နှက်မှုမရှိဘဲအယူခံအဆင့်ဆင့်ဆက်တက်ရမှာ2019မှာတရားရုံးချုပ်ကိုရောက်ပါတယ်။6နှစ်ကြာမဆုံးဖြတ်ဘဲနဲ့ထားခဲ့ရမှာအာဏာသိမ်းစစ်ကောင်စီအောက်ကတရားရုံးချုပ်ကတော့အောက်တရားရုံးကဆုံးဖြတ်ထားတာကိုပြန်လည်ပြင်ဆင်ပြီးတော့ဒီချမ်းမှတ်54ကိုလေလံတင်မယ်ဆိုပြီးတော့ပြောင်းလဲဆုံးဖြတ်ခဲ့တော့တာပါပဲ မြမဥရိယကြည့်မယ်ဆိုရင်မိဘရဲ့ပိုင်ဆိုင်မှုအမွေနှစ်တွေကိုဒါအကြီးဆုံးကတဝက်ပိုင်ဆိုင်권ရှိတယ်လို့ဆိုထားပေမဲ့1988ခုနှစ်မှာပြဋ္ဌာန်းတဲ့ဥပဒေအရနိုင်ငံသားတွေမရွှေ့ပြောင်းနိုင်တဲ့ပစ္စည်းတွေကိုဘလို့နီးနဲ့မှပိုင်ဆိုင်권မရှိဘူးလို့ပြဋ္ဌာန်းထားတာကြောင့်အမေရိကန်နိုင်ငံသားဖြစ်တဲ့ဥအောင်ဆန်းဦးကိုဒီအိမ်ချမ်းမြေတဝက်ပိုင်ဆိုင်권ပေးတာဟာဥပဒေကိုလိုရာဆွဲအသုံးချနေတာပဲဆိုတဲ့အမြင်တွေကြဲကြဲပြန့်ပြန့်ဖြစ်စေပါတယ်။လက်ရှိမှာလဲလန်ဒန်က Imperial College ကဘွဲ့ရပြီးတော့အောင်မြင်တဲ့အင်ဂျင်နီယာတယောက်ဖြစ်နေတဲ့ဥအောင်ဆန်းဦးဟာမြန်မာပြည်ထဲမှာတခြားအိမ်ချမ်းမြေတွေပိုင်ဆိုင်မှုရှိပါတယ်။နိုင်ငံသားဖြစ်တာမို့သူဇနီးနာမည်ခံပြီးပိုင်ဆိုင်ထားတာတွေဖြစ်ဖို့တော့မြင်ရပါတယ်။တဖက်မှာတော့2021ခုနှစ်ဖေဖော်ဝါရီလအာနာသိမ့်ပြီးနောက်ပိုင်းမကြာမီကတည်းကကြွက်ချင်ရင်ပေါ်တဲ့ရာဒီဥရုဒံဆိုးဝါးစွာခံရတဲ့နေပြည်တော်အချုပ်ထောင်ထဲမှာဒေါန်ဆန်းစုကြည်နေထိုင်နေရတာဖြစ်ပါတယ်။ဘယ်ဧည့်သည်ကမှလည်းတွေးလို့မရသလိုရှေ့နေနေတဲ့တောင်တွေးခွင့်မရပါဘူး။ထောင်ထဲမှာပဲအသက်ကုန်ဆုံးရမယ့်အခြေအနေကိုရင်ဆိုင်နေရတဲ့အခြေအနေပါပဲ။ဒါကြောင့်ခြံမှတ်54ကိစ္စဟာမွေးချင်းမောင်နှမတွေကြားအငင်းပွားတဲ့မိသားစုတွင်ပြဿနာမျှတာမဟုတ်တော့ဘဲနဲ့စစ်တပ်ကမိသားစုဝင်တွေကြားအထိဝင်ရောက်တွေးထိုးတာစစ်တပ်ကတရားစီရင်ရေးစနစ်ပေါ်ကြီးစိုးချဲ့လင်းနေတာကိုပါပြသနေတဲ့ဇလန်တပုတ်လို့ဆိုရင်းနဲ့ကျွန်တော်တို့ရဲ့ဒီပတ်စနစ်သတင်းစကားဝိုင်းတန်လှွင့်အစီအစဉ်ကိုဒီမှာတွင်ပဲရန်နာခွင့်ပြုပါခင်ဗျာအစီအစဉ်ကိုအဆဆုံးနားဆင်ပေးကြလို့ကျေးဇူးပါရှိတဲ့ဘက်ဒီအချိန်မှာပဲပြန်ဆုံကြအောင်မယ်နော်